အာဖဂန်နစ္စတန်နိုင်ငံမှာတော့သမ္မတအရှရဖ်ဂန်နီကငြိမ်းချမ်းရေးဆွေးနွေးပွဲတွေလမ်းဖွင့်ပေးဖို့နောက်ဆုံးအထုပ်တာလီဘန်အကျဉ်းသား400ကိုလွှတ်ပေးဖို့ကြေညာလိုက်ပါတယ်။ဆယ်စုနှစ်နှစ်ခုကြာလာတဲ့အာဖဂန်စစ်ပွဲဆုံးသတ်ဖို့အမေရိကန်ဆွေးရနဲ့တာလီဘန်တွေကြားသမိုင်းဝင်သဘောတူခဲ့တာရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဒီအကျဉ်းသားတွေလွှတ်ပေးရေးလုပ်ပေးဖို့လော်ယာဂျာဂါလို့ခေါ်တဲ့အာဖဂန်လွှတ်တော်ဂျာနာပွဲထဲမှာသမ္မတဂန်နီကိုဝိုင်းချံပေးခဲ့ကြပြီးအခုလိုလွှတ်ပေးဖို့ကြေညာခဲ့တာပါ။February 29ရက်နေ့မှာချုပ်ဆိုခဲ့တဲ့ဒီအမေရိကန်နဲ့တာလီဘန်သဘောတူစာချုပ်ထဲမှာတာလီဘန်ဘက်ကဖန်ထားတဲ့အာဖဂန်လုံခြုံရေးတပ်သား1000ကျော်ကိုပြန်လွှတ်ပေးဖို့အတွက်အစိုးရဘက်ကလည်းတာလီဘန်သဘော9000အလဲအလှယ်အနေနဲ့လွှတ်ပေးဖို့ထည့်သွင်းထားခဲ့ပါတယ်။တာလီဘန်တွေဘက်ကတော့အခုလိုလွှတ်ပေးဖို့သဘောတူခဲ့တဲ့ကျင်းသားတွေကိုအထုတ်လိုက်တဆင့်စီလွှတ်ပေးခဲ့ပြီးပါပြီ။ဒါပေမဲ့သမ္မတဂန်နီဘက်ကတော့အခုနောက်ဆုံးအထုတ်400ကလွဲလို့ကျန်တဲ့အားလုံးကိုလွှတ်ပေးခဲ့ပြီးအခု3ရက်ကြာအာဖဂန်လွှတ်တော်ကိုခေါ်ယူဆွေးနွေးခဲ့တာပါအကြောင်းကပြင်းထန်တဲ့ပြင်းမှုတွေကျူးလွန်ခဲ့သူတွေကိုလူငယ်ချမ်းသာခွင့်ပေးဖို့သူ့မှာလုပ်ပိုင်ခွင့်မရှိလို့ပါလို့သမ္မတဂန်နီကဆိုပါတယ်ခင်ဗျာ